အီရန်နိုင်ငံအတွင်းမှာရှိနေတဲ့ Islamic State Islam စစ်သွေးကြွတွေကိုတိုက်ခိုက်နေတဲ့ညွန်ပေါင်းအဖွဲ့မှပူးပေါင်းပါဝင်ပြီးလေကြောင်းတိုက်ခိုက်မှုတွေပြုလုပ်ဖို့ Australia အစိုးရအဖွဲ့ကအတည်ပြုလိုက်ပါပြီ။ Islamic State Islam စစ်သွေးကြွတွေကိုလူသားအဖွဲ့လို့တင်စားခေါ်လိုက်ပြီးသူတို့ကိုအနိုင်ရရှိရေးဟာ Australia နိုင်ငံရဲ့အကျိုးစီးပွားနဲ့လည်းဆိုင်တယ်လို့ဝန်ကြီးချုပ် Tony Abbott ကတောက်ကြနေမှာပြောကြားလိုက်တာဖြစ်ပါတယ်
။ Today, Cabinet has authorized Australian airstrikes in Iraq.
အီရန်အစိုးရရဲ့တောင်းဆိုမှုအရရောအီရန်အစိုးရကိုပံ့ပိုးကူညီတဲ့အနေနဲ့ရောဩစတြေးလျနိုင်ငံကလည်းလေကြောင်းတိုက်ခိုက်မှုတွေပြုလုပ်သွားဖို့အစိုးရအဖွဲ့ကဒီကနေ့အတည်ပြုပေးလိုက်တဲ့အကြောင်းဒါအပြင်အီရန်တပ်ဖွဲ့တွေကိုအကြံပေးကူညီမှုတွေလှုပ်ဆောင်မှုအတွက်ဥပဒေကြောင်းအရတရားဝင်အတည်ပြုပြီးရင်ဩစတြေးလျအထူးတပ်ဖွဲ့ဝင်တွေအဲ့ဒီကိုဆေးလွှတ်ဖို့အတွက်လည်းအစိုးရအဖွဲ့ကတရားဝင်ခွင့်ပြုလိုက်ပြီးဖြစ်ပါတယ်လို့ပြောသွားတာဖြစ်ပါတယ်စီးရီးယားနဲ့အီရန်နိုင်ငံတွေကိုတူတကီတပ်ဖွဲ့တွေဆီလွေရေးအတွက်တူတကီလွတ်တော်အမတ်တွေကအတိပြုပြီးတည်အကြမှာဩစတြေးလျကအခုလိုညွန့်မောင်းအဖွဲ့မှပူးပေါင်းပါဝင်လာတာလည်းဖြစ်ပါတယ်တူတကီလွတ်တော်ကအတိပြုပေးလိုက်တဲ့ဥပဒေအရ IS Islam အစွန်းရောက်အဖွဲ့တွေကိုတိုက်ခတ်မဲ့နိုင်ငံခြားတပ်ဖွဲ့တွေတူတကီနိုင်ငံအတွင်းမှာအခြေစိုက်ခွင့်ပြုထားတာလည်းပါဝင်ပါတယ်ကတ်လူမျိုးစုတွေရဲ့နေဇတ်မြို့မှာ IS အဖွဲ့ဝင်တွေနဲ့ကတ်လူမျိုးစုတပ်ဖွဲ့တွေတိုက်ပွဲတွေအပြင်းထန်ဖြစ်ပွားနေတဲ့အတွက်IS အဖွဲ့ကိုတိုက်ခိုက်ဖို့လွန်ခဲ့တဲ့သတင်းပတ်အတွင်းတူရကီနိုင်ငံမှာလည်းဖိအားပေးမှုတွေများလာနေတာဖြစ်ပါတယ်